တရုတ်ဝမ်ပေါင်တဲ့စစ်တပ်ရဲ့ဥပိုင်ကုမ္ပဏီတို့ဆောင်ရွက်နေတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုရွာပေါင်း35ရာကဒေသခံ87ရာခိုင်နှုန်းထောက်ခံထားတယ်လို့ဝမ်ပေါင်းကုမ္ပဏီကဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စီမံကိန်းတက်ရောက်တဲ့28ရာကဒေသခံ97ရာခိုင်နှုန်းနဲ့လဲညှိနှိုင်းဆွေးနွေးခဲ့ပြီးသူတို့ကလည်းဒီစီမံကိန်းကိုထောက်ခံအားပေးပြီးဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာရေးထားပါတယ်။ဒေသခံအများစုကဒီစီမံကိန်းကိုသဘောတူတယ်ဆိုတော့အဲ့ဒီထုတ်ပြန်ချက်မှာပါတဲ့အချက်လက်တွေနဲ့ပတ်သက်လို့ဝက်မေးရွာသူမတ်သွတ်သွဲဝင်ကိုမေးကြည့်ပါတယ
်။ရွာတော်အချင်းကသဘောမတူရကြများတာ25ရာခိုင်နှုန်းလောက်ပဲဒီလိုကကျင်းနာရခိုင်နှုန်းဆိုရင်နောက်ကျလက်ပြီးဆင်းနေကျလက်မရှိဘူးအမေကြီးကဒီတုံတုံပြီးအလုံးလုံးတာတော့မကောင်းဘူးလို့ထင်တယ်။အဲ့ဒီကျင်းနာချက်ကတော့ဒီတက္ကံတွေတော်တော်များများမတိကြရတာဖြစ်နေတယ်။ဒါတော့ဒီတက္ကံတွေကတော့လုံးဝသဘောမတူဘူ
း။ဒီဇင်ဘာလ23ရက်နေ့မှာတော့လက်ခွန်တောင်စေရရအပောင်းဝင်နေရာ3နေရာမှာဒေသခံရွာသားတွေကသူတို့ရဲ့မြေတွေမှာခြံစည်ရိုးကာတာကိုတားမြစ်ခဲ့တဲ့အတွက်စီမံကိန်းကိုကာကွယ်ပေးနေတဲ့ရဲတပ်ဖွဲ့နဲ့ကုမ္ပဏီဝန်ထမ်းတွေကအကြမ်းဖက်နှိမ်နင်းလို့ဒေါခင်ဝင်းဆိုသူမိုးချိုးပြင်ရွာသူအမျိုးသမီးတူတနတ်ဒဏ်နဲ့ပွဲချင်းပြီးတည်ဆုံးရသလိုလူပေါင်း10ယောက်ကျော်ဒဏ်ရာရခဲ့ပါတယ်။နောက်တစ်နေ့မှာလည်းမြေသိမ်းတာကိုရွာသားတွေကဆက်လက်ခုခံကြတဲ့အတွက်အကြမ်းဖက်နှိမ်နင်းခံရပြီးရွာသား2ယောက်ထပ်မံဒဏ်ရာရခဲ့ပါတယ်။ဒေါခင်ဝင်းတည်ဆုံရတဲ့အတွက်ကာယကံရှင်မိသားစုနဲ့ထပ်တူဝမ်းနည်းရပါတယ်လို့ဝမ်ပေါင်းကုမ္ပဏီက23ရက်နေ့နေစွမ်းနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပြင်ဝမ်ပေါင်းဝန်ထမ်းတွေကဒေသခံတွေကိုရိုက်နှက်တယ်ဆိုတဲ့သတင်းဟာလုံးဝမှန်ကန်မှုမရှိဘဲမိမိတို့ကိုစိတ်ထိခိုက်စေတယ်လို့ဖော်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မတ်သွတ်သွဲဝင်းကအခုလိုပြောပါတယ
်။ဒီကိစ္စမှာတရုတ်ကစပြီးတော့ဒေသခံတွေကိုလူတွေနဲ့ထူးတဲ့အတွက်တရုတ်ကုမ္ပဏီမှလည်းတာဝန်ရှိတယ်။အဝင်ကျေကြတော့ဒီဥစ္စာတွေကိုအားလုံးကိုတရုတ်ကုမ္ပဏီနဲ့ဥပိုင်ကုမ္ပဏီနေနဲ့လည်းဖြည့်ချင်းပေးတဲ့တယ်လို့ကျွန်မကတော့ထင်တယ
်ဒီဖြည့်ရရမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဂုဏ်သိက္ခာကိုထိမ့်သိမ့်ဖို့အတွက်ကျူးလွန်သူနဲ့အမိန့်ပေးသူကိုဥပဒေအရအရေးယူဖို့လိုအပ်တယ်လို့ပြည်ရင်းပြည်ပလူ့ခွင့်ရေးကော်မရှင်တွေကိုတိုင်စာပို့မယ်လို့တရားလွတ်တော်ရှေ့နေဦးရောဘတ်ဆန်အောင်ကပြောပါတယ
်ဦးရောဘတ်သမဂ္ဂရဲတပ်ဖွဲ့ကမစ္စတာဒေးဗစ်တူဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကို project management သူပြီးတော့လူစုလူဝေးကျူးလွန်ကံလက်မှုတင်ရောက်တင်ပေးပြီတင်ပေးပြီးတဲ့အချိန်မှာအခုလိုဥပပေါင်းကိုတဲ့ရဲမှအောင်ပြစ်တယ်ဆိုတော့တာဝန်ရှိတဲ့ရဲတပ်ဖွဲ့ကအစင်းမြင်သောပုံပုံတွေကိုလူသားမှုရဲ့လူသားမှုကိုအားပေးကူညီခြင်းရဲ့လူသားမှုကိုထိန်းချုပ်ခြင်းစောင့်ကြည့်ခြင်းပေါ့နော်အစင်းမြင်ဆရာချုပ်တို့အရေးယူမှဖြစ်ပါတယ်။ဒါဘာလို့လဲဆိုတော့ရဲကလူတိုက်ရင်ဘာမှမဖြစ်ဘူးကွာဆိုတဲ့အစင်းလားဒိုးကြီးကြိုင်းရဲကမှဆိုလို့ရဲတပ်ဖွဲ့ကုန်းကိကမကြရအောင်ရဲကိုအရေးကြီးလိုအပ်ပါတယ်။အဲ့တော့အခုဝမ်ပေါင်းမှာရှိတဲ့တရုတ်နိုင်ငံသားလူကြုံကြီးဝန်ထမ်းတွေကပါဝင်ရောက်ပြီးတော့မြန်မာနိုင်ငံသားတွေကိုရိုက်ညက်တယ်ဆိုတာကတော့အချုပ်ရှာအာဏာကိုထိသာစော်ကားတဲ့လုပ်ရဖြစ်တယ်။ဒါလူခွင့်ရေးကိုပြောင်းပြောင်းတင်းတင်းချိုးပေါက်ခံရမှုဖြစ်တယ်။အဲ့ဒီတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုလည်းကျွန်တော်တို့သာဖို့မယ်။တော့နိုင်ငံကဘယ်လိုမှကလူ့ခွင့်ရေးကော်မရှင်လဲပို့မယ
်လက်ဗရောင်းတောင်ပြဿနာဟာလက်လူရှူတာလို့ပြီးသွားမှာမဟုတ်ပဲအစိုးရလွှတ်တော်နဲ့နိုင်ငံရေးပါတီတွေဆွေးနွေးပြီးပြည်လည်မဲ့နီလန်းကိုရှာသိမ့်ပြီလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောဆိုပါတယ
်ကျွန်တော်အမြင်အားဖြင့်တော့လက်ရှိလက်ဗရောင်းတောင်ပြဿနာကိုအစိုးရလွှတ်တော်ဟောပြီးတော့နိုင်ငံရေးပါတီတွေအနေနဲ့လက်တွေ့ကြကြပေါ့ပြည်သူလူထုကိုမျက်နှာမူပြီးတော့ချင်းကပ်ဖြစ်ရှင်းမှုလိုတယ်အဘောအချမ်းဖက်အာတုံးပြီးဖြစ်ရှင်းမယ်။အဘောတနက်နဲ့တိခတ်ပြီးဖြုတ်ခွဲတဲ့အဖြစ်ရုပ်လာမယ်ဆိုလို့ရှိရင်ဒါဟာပြဿနာကိုပို့ပြီးတော့ရှုပ်ထွေးသွားစေမယ်။ဖြစ်ရှင်းရတဲ့နေရာမှာလည်းပို့ပြီးခက်ခဲသွားတဲ့အနေအထားမျိုးကိုရောက်သွားမယ်လို့ကျွန်တော်ကမြင်တယ်။ဥပမာမနေ့ကဆိုလို့ရှိရင်တော့ပဲခူးမှာတောင်တူလေသမားကြီးကလူကြီးတွေ့ဆုံပွဲဆိုတာကိုလုပ်တယ်။အဲ့ဒီပွဲမှာပြည်တော်စုလွတ်တော်နာယကပေါ့လေသူတော်ဦးရှိမန်းကလည်းဒီလေအမိပြဿနာတွေဖြစ်ရှင်းတာနဲ့ပတ်သက်ပြီးတော့လွတ်တော်တွေကိုတင်ပြရင်ဆောင်ရွက်ပေးမယ်လို့ဂရုပြုတာကိုတွေ့ရတယ်။ဒါပေမဲ့အဲ့လိုဂရုပြုတဲ့တစ်ချိန်ထဲမှာပဲဟိုမြန်မာပြည်အထက်ပိုင်းမှာရှိတဲ့လက်ဗရောင်းတောင်ဒေသမှာလည်းပဲလေယာဉ်တွေပြင်းစီခံထားတဲ့ဒေသခံတောင်သူတွေကိုအကြမ်းဖက်နှိမ်နင်းတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ကျွန်တော်အမြင်ပြောချင်တာကတော့ဒီဘက်မှာပြောနေတာနဲ့အောက်ခြေမှာလက်တွေလုံနေတာတွေဟာအများကြီးကိုခြားနားနေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ဒီလိုပုံစံမျိုးပြဿနာတွေကိုချင်းကတ်တာဟာတနည်းအားဖြင့်ပြောရင်လီစာတစ်ဖက်ရေမုတ်တစ်ဖက်ချင်းကတ်တဲ့ပုံစံမျိုးဟာအဖြစ်ကိုဥတည်တဲ့ချင်းကတ်တဲ့ပုံစံမျိုးမဖြစ်နိုင်ဘူး။အခုတော့ပြဿနာကိုပုံမရှုပ်ထွေးသွားတဲ့ဘက်ကဥတည်တယ်လို့ကျွန်တော်အမြင်ပါတယ်ဗျ
။ဒေသခံတွေအနေနဲ့ဘဝဆက်လက်ရှင်သန်ရေးနဲ့သက်ဆိုင်နေတဲ့အတွက် ဒီပြဿနာဟာလွယ်လွယ်ကူကူဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့ပြောကြပါတယ်။ဒါနဲ့ပတ်သက်လို့ဝက်မေးရွာသူမတ်တော်ဝင်က
ဒီလိုကဒီကားကလည်းမရှိနိုင်ရလားရှိသေးနေတယ်မရှိဘူး။အနေဆိုတဲ့ဒကာလေးပဲအောက်မှာပဲသူတို့အသက်ရှင်နေကြတာအသက်ရှူနေကြတာ။ဒီအမိန့်ဆိုတာသူတို့ကပြည့်လေသူမပြောဘူး။ဒီကားကနေကကိုဘွားပြက်ခံပြီးတော့ဒီဥစ္စာကြီးကိုသဘောတူးနေတာမလား။ဒီကံဒီအားလုံးနန်းလေးမှာခွတ်ဆွေးရမယ်ပုံစံမျိုးကိုတည်ခြင်းကိုတူးတဲ့အဖြစ်မျိုးကတော့ပထမရောက်ခံရမှာမဟုတ်ဒီကံက
လက်ဘရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေအတွက်ကျေနပ်စရာမဖြစ်တဲ့အပြင်နှစ်ရှည်ပျက်စီးမဲ့အလားအလာတွေကိုလည်းတဘာပောက်ဝင်ခြင်းထိန်းသိမ်းရေးသမားတွေကထောက်ပြပြောဆိုမှုတွေအများအပြားရှိနေပါတယ်ခင်ဗျာ